မြန်မာနိုင်ငံကဘိန်းဆိုင်ပြုံးမှုတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမူရေးဆေးဝါးတာစီထိန်းချုပ်ရေးနဲ့မှုကင်းနှိမ်နေဌာန UNODC ရဲ့အရှိတောင်အာရှယုံကဒီဇင်ဘာ14ရက်နေ့နေစောနဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာမြန်မာနိုင်ငံရှေ့ပိုင်းကဘိန်းဆိုင်ပြုံးမှုဟာတတိယနှစ်အဖြစ်ဆက်တိုက်များပြားလာပြီးဒီအချက်ဟာစိုးရိမ်စရာဖြစ်လာတယ်လို့ UNODC ကပြောပါတယ်။ဒီလိုစိုက်ပျိုးမှုများလာတာဟာဈေးကွက်လိုအပ်ချက်အနေအထားအရဘိန်းဆိုင်တဲ့တောင်သူတွေကတိုးပြီးတော့စိုက်ပျိုးလာလို့ဖြစ်နိုင်တဲ့အကြောင်းနိုင်ငံရေးမတည်ငြိမ်မှုဘိန်းဈေးကောင်းမွန်မှုလည်းပါဝင်နိုင်ကြောင်းအစိုးရကဆိုပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ယုံက UNODC ဌာနကိုယ်စားလှယ်မစ္စတာဂယ်ရီလူးဝစ်ကတော့ဒီလိုစိုက်ပျိုးမှုတိုးလာတာတဲ့အကြောင်းရင်းတွေထဲမှာအခြေအနေမျိုးမျိုးရှိနိုင်ပါတယ်လို့ RFA ကပြောဆိုပါတယ်
။ The increase in cultivation it would be a result of a number of factors largely those factors which operate in the minds of the farmer
ဘိန်းဆိုင်ပျိုးမှုများလာတာဟာအကြောင်းအများကြီးဖြစ်နိုင်ပါတယ်။ဒီထဲကအဓိကချက်ကစိုက်တဲ့တောင်သူတဦးချင်းကဘယ်လောက်အတိုင်းတာအထိစိုက်ပျိုးမယ်ဆိုတဲ့အချက်တွေပါပါတယ်။ဒီတစ်နှစ်နဲ့တည်းဘိန်းဈေးမြင့်လာတာကြောင့်လဲတိုးလာတာဖြစ်ပါတယ်။
Overall environment of uncertainty you will of course and your listenership will of course be aware
အတားတည်းဒီဝေးနိုင်ငံရေးပတ်ဝန်းကျင်အခြေအနေတွေကြောင့်လည်းပါဝင်ပါတယ်ဒီတဲ့အတိုင်းမြန်မာနိုင်ငံအစီအပိုင်းမှာလက်နက်ကိုင်တပုံဖွဲ့တွေနဲ့မြန်မာစိုးရကြတင်းမာမှုတွေရှိနေတဲ့အတွက်ဘိန်းတောင်သူတွေကပိုပြီးစိုက်ပျိုးလာတာလည်းပါဝင်ပါတယ်အဒါတော့ UNODC က Mr. Gary Lewis ဖြစ်ပါတယ်သူကစိုက်ပျိုးမှုတိုးလာတာဖြစ်ပြီးဘိန်းပြူထုတ်လုပ်တဲ့ဘက်မှာတော့တိုးလာတယ်လို့မဆိုနိုင်ကြောင်းလည်းပြောပြပါတယ်မြန်မာနိုင်ငံကဘိန်းဆိုင်ပြိုးမှုတိုးလာတာဟာကမ္ဘာတဝန်းထုတ်လုပ်မှုတိုးလာတာဖြစ်ပါတယ်မြန်မာနိုင်ငံကဘိန်းဆိုင်ပြိုးမှုဟာကမ္ဘာတဝန်းဆိုင်ပြိုးမှုရဲ့20ရာခိုင်နှုန်းရှိပါတယ်2006ခုနှစ်ကလေးကမြန်မာနိုင်ငံဘိန်းဆိုင်ပြိုးမှုဟာ50ရာခိုင်နှုန်းတိုးလာခဲ့တယ်လို့အစိုးရကမှဆိုပါတယ်ပြီးခဲ့တဲ့4နှစ်အတွင်းစန်းပြည်အစီအပိုင်းကဘိန်းဆိုင်ပြိုးမှုဟာဟက်တာ3000ကနေ11000အထိတိုးလာတယ်လို့ဆိုပါတယ်ဒါပေမဲ့စိတ်ကြွဆေးကြထုတ်လို့ရောင်းချမှုနဲ့မတူတဲ့အချက်ကတဘုံအဖွဲ့တွေနဲ့စစ်ဆိုးရကြနိုင်ငံရေးတင်းမာမှုတက်တဲ့ကြောင့်အခုလိုစိုက်ပျိုးတာအခုလိုဘိန်းဆိုင်ပြောတာများလာတာမဟုတ်နိုင်ကြောင်း Mr. Lewis ကရှင်းပြပါတယ
် Clearly what is happening in that region is that
ဒီဒီနာမှာအသေးစားဖြစ်နေတာကတော့ဘိန်းဆိုင်တောင်သူတွေရဲ့ကိုယ်ပိုင်အကျိုးစီးပွားအတွက်စိုက်ပျိုးကြတာဖြစ်ပါတယ်မြန်မာနိုင်ငံကတခြားဒေသတွေမှာလက်နက်ကင်သဘုံအဖွဲ့တွေနဲ့နိုင်ငံရေးမတည်ငြိမ်တာတွေရှိပေမဲ့ဒီအရှေ့ပိုင်းမှာလို့တိတိတသာဘိန်းပိုစိုက်လာတာမတွေ့ရပါဘူ
း For example in Kachin it's been fairly flat at around 1400
ဥပမာကချင်ပြည်နယ်မှာဆိုရင်အရင်9နှစ်ကအတိုင်းများပြားလာတာမတွေ့ရပါဘူးမြောက်ပိုင်းရှမ်းပြည်မှာဆိုရင်လည်းတည်ငြိမ်နေသလိုအထူးဒေသတွေမှာဆိုရင်ဘိန်းဆိုင်တာလုံးဝမရှိတော့ပါဘူးတခြားကယားဒေသမှာလည်းတိုးတက်မှုမရှိသလိုရှမ်းတောင်ပိုင်းမှာလည်းအနည်းငယ်သာများလာပါတယ်အရှေ့ပိုင်းရှမ်းပြည်နယ်တစ်ခုတည်းမှာသာအခုလိုဘိန်းဆိုင်ပြိုးမှုများလာတာဖြစ်ပါတယ်လို့ Mr. Gary Lewis က RFA ကိုပြောတော်တာဖြစ်ပါတယ်မြန်မာနိုင်ငံနဲ့နေဆက်လာအိုနိုင်ငံမှာဘိန်းတစ်ကီလိုကိုအမေရိကန်ဒေါ်လာ1300ကျော်ဈေးပေါက်နေတဲ့အတွက်ဘိန်းဆိုင်ပြိုးမှုဟာဈေးကွက်တောင်းဆိုမှုရစိုက်ပျိုးတာဖြစ်တယ်လို့လည်းအစိုးရခန်းစာထဲမှာဖော်ပြထားပါတယ်။မြန်မာလာအိုထိုင်းအပါဝင်စစ်သရိကန်ဒေသတရုတ်ဗီယက်နမ်အင်ဒိုနီးရှားစတဲ့ဒေသတွေမှာဘိန်းဆိုင်ပြိုးမှုနဲ့စိတ်ကြွဈေးထုတ်လုပ်ရောင်းချမှုပေါင်ကိုရောင်းဝယ်မှုတွေတိုးလာတဲ့အတွက်ကုလသမဂ္ဂအနေနဲ့အထူးစိုးရိမ်စရာတွေဖြစ်လာနေပါတယ်လို့လည်း Mr. Gary Lewis က RFA နဲ့ဆက်သွယ်မေးမြန်းရာမှာပြောကြားသွားပါတယ်ခင်ဗျာ။